မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့အမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးမစ္စတာဂျိုးဆက်ယွန်းရှင်းပြတဲ့အထက်မှာအမေရိကန်အစိုးရကမြန်မာနိုင်ငံကိုနီလနှစ်သွဲမူဝါဒနဲ့ဆက်ဆံနေကြောင်းတစ်ခုကတော့ထိတွေ့ဆက်ဆံရေးမူဝါဒဖြစ်ပြီးတစ်ချိန်တည်းမှာပဲဖိအားပေးတဲ့မူဝါဒကိုလည်းကျင့်သုံးနေကြောင်းမုတ်ပေးတာတသက်တစ်ခုတည်းမဟုတ်ပဲဒုတ်ပေးတဲ့စနစ်ကိုလည်းကျင့်သုံးနေတာဖြစ်ကြောင်းသူကရှင်းပြပါတယ
် In putting that engagement track in place, number one, there is no consensus among Burmese government. I would say zero consensus.
မြန်မာအစိုးရနဲ့ဆက်ဆံရမှာထိတွေ့မှုကိုဦးစားပေးထားပေမဲ့သူတို့အတွက်အကျိုးရှိစေမဲ့ဒီထိတွေ့ဆက်ဆံရေးအတွက်မြန်မာအစိုးရတဲမှာဘယ်သူကမှဒါကိုလက်ခံပြီးလုပ်လို့စိတ်ရှိတာမတွေ့ရပါဘူးမြန်မာအစိုးရအနေနဲ့အဲ့လိုအယူဆမှားနေတာကိုပြုပြင်ပြီးအမေရိကန်နဲ့ပူပြီးထိတွေ့ဆက်ဆံမှုကိုပူပြီးလုပ်ပါလို့ဒီနေရာမှာကျွန်တော်တိုက်တွန်းချင်ပါတယ်ဆိုတဲ့အကြောင်းပြောဆိုသွားပါတယ်တခါသူကပဲဆက်ပြီ
း We cannot do this alone. This is not a task.Just for the U.S. alone, rather, it is a task.
မြန်မာအရေးပြဿနာမှာအမေရိကန်တစ်ခုတည်းလှုပ်လို့ရတဲ့ကိစ္စမဟုတ်ပါဘူးဆိုတာကိုနားလည်စေချင်ပါတယ်။နိုင်ငံတကာအတိုင်းအဝန်းကဝိုင်းဝန်းကူညီလှုပ်ဆောင်ကြဖို့လိုတယ်ဆိုတာကိုလည်းပြောချင်ပါတယ်။အာဆီယံနိုင်ငံတွေနဲ့ပတ်သက်လို့မစ္စတာဂျိုးဆက်ယွန်ပြောတာက
Among the ASEANs, that what happens among them, among ASEAN countries,
အာဆီယံနိုင်ငံတွေကြားမှာဘာတွေဖြစ်ပျက်နေသလဲဆိုတာကိုကြည့်ရင်အာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုတည်းဖြစ်ပျက်နေတဲ့ပြဿနာမဟုတ်ဘူးဆိုတာအာဆီယံနိုင်ငံတွေကြားပိုသိလာနေကြပါပြီလို့ပြောဆိုသွားပါတယ်။တခါမြန်မာပြည်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Mr. Derek Mitchell နဲ့ပတ်သက်လို့
We are ready to deploy. We will be appointing a special envoy to deal with Burma issues alone and he will concentrate.
မကြခင်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်တူဦးခန့်အပ်သွားဖို့ရှိပါတယ်။အဲ့ဒီအထူးကိုယ်စားလှယ်အနေနဲ့မြန်မာပြည်မှာဘာတွေဆက်ဖြစ်နေလဲဆိုတာကိုအထူးအာရုံစိုက်နေမယ်ဆိုတာထက်နိုင်ငံတကာရဲ့စိတ်ဝင်စားမှုနဲ့နိုင်ငံတကာရဲ့အကူအညီတွေကိုရယူပြီးမြန်မာနိုင်ငံရဲ့အခြေအနေတိုးတက်အောင်လှုပ်ဆောင်သွားဖို့ရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုပြီးပြောဆိုသွားတာပါမနှစ်တုန်းကမြန်မာနိုင်ငံမှာတိုးတက်မှုတစ်စုံတစ်ရာရှိခဲ့တယ်ဆိုတဲ့အကြောင်းဆက်ပြောရမှာတော့
There has been an election in November and we have said repeatedly that the election was fundamentally flawed
ဝင်ပါလာတော့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာအပြစ်အနာစာတွေရှိတယ်ဆိုတာကိုကျွန်တော်တို့ထပ်ခါတလဲလဲပြောဆိုခဲ့ပြီးဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကိုလွှတ်ပေးတာကိုတော့ကြိုဆိုပါတယ်။ဒီနေရာမှာထပ်ပြောချင်တာက
We want to see all political prisoners released immediately and unconditionally
မြန်မာနိုင်ငံတွင်အကျဉ်းထောင်သီးသီးမှာရှိနေတဲ့နိုင်ငံရေးအကျဉ်းသားအလုံးကျွင့်ချက်မရှိအမြန်လွှတ်ပေးရပဲဖြစ်ပါတယ်။နောက်ဆုံးပြောချင်တာကမြန်မာပြည်မှာအခုပေါ်ပေါက်လာတဲ့အစိုးရအစ်စ်ကိုကျွန်တော်တို့အနေနဲ့ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေမြန်မာပြည်တိုးတက်ပြောင်းလဲမှုအတွက်ကတော့ကျွန်တော်တို့ဆက်လုပ်သွားမှာပါလို့အမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးမစ္စတာဂျိုးဆက်ယွန်ကဘာမာဆိုလ်ဂျာမြန်မာစစ်သားဆိုတဲ့မှတ်တမ်းရုပ်ရှင်အထူးပြပွဲမှာပြောကြားသွားကြောင်းပါခင်ဗျာ